မင်္ဂလာပါခင်ဗျာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ UWSA ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အပြစ်ခတ်ရစဲနဲ့ညီညာရေးဆွေးနွေးပွဲတွေမတည့်ရောက်တာဟာလူမဆုံအချိန်မတန်သေးလို့ဖြစ်ပြီးတော့အားလုံးမျက်နှာချင်းဆိုင်တွေ့ဆုံဖြစ်ရှင်းနိုင်တဲ့အချိန်ရောက်မှသာတည့်ရောက်မှာဖြစ်တဲ့အကြောင်းတက်ခတ်ရင်လည်းမဖြစ်မနေတောင်းဆိုရမယ့်အချက်ထဲမှာအတိအကျပြည်နယ်သတ်မှတ်ရေးလည်းပါနိုင်တယ်လို့ဝါတိုင်းရင်းသားခေါင်းဆောင်တူကပြောကြားလိုက်ပါတယ်နေပြည်တော်လွှတ်တော်ရန်နာအချိန်ငြိမ်းချမ်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဇန်နဝါရီ28ရက်နေ့ကဒီမိုကရက်တစ်ပါတီအကြီးအကဲဖြစ်သူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ပေါင်နတ်ကို RFA ရဲ့မေးမြန်းရာမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ဒီကနေ့လှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းဟာတိတ်ပြီးတော့ဟိုဆုံဆုံညီညီမရှိသေးတဲ့အတွက်ကြောင့်တို့ကတဲရောက်နိုင်ခြင်းမရှိသေးဘူး။အဲ့တော့ဝါအနေနဲ့တော့ဥမာတိုင်းသားလက်နက်ကင်များအပြည့်စုံနဲ့နော်အစိုးရအပါဝင်တကယ်ဆွေးနွေးကြတဲ့အချိန်ကြမှာပဲသူတို့ကဆွေးနွေးဖို့ဒါကတော့တဏိတံချထားတယ်အဲ့တော့သူတို့ရဲ့အဓိကညီမှန်းချက်ကတော့တကယ်ဆွေးနွေးမယ်ဆိုရင်တိုင်းသားကသူ့ရဲ့ဒီအခွင့်ရေးဆိုင်ရာတောင်းဆိုချက်တွေကတိတ်ပြီးတော့မတူနိုင်ကြအထူးသဖြင့်ဥမာဝါကဒီကနေ့တကယ်ပဲသူကအရေးကြီးကိစ္စတရအနေနဲ့မရှိမဖြစ်မရမဖြစ်ဆိုတော့ပြည်내တောင်းတဲ့ကိစ္စဒါတွေကိုသူတို့ကတိချာသူတို့ကပြောဆိုမယ
်မြန်မာစစ်ဘက်ငြိမ်းချမ်းကိုယ်စားလှယ်အဖွဲ့ MPC ရဲ့မူပေါင်းထဲမှာ2008ဖွဲ့စည်းပုံအောက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လာရေးဆိုတဲ့သဘောထားပါဝင်နေတဲ့အတွက်ငြိမ်းချမ်းရေးအဖွဲ့လို့ပြောဆိုဖို့ခက်ခဲတဲ့အကြောင်းဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တခုတည်းသောထွက်ပေါက်အနေနဲ့ဆွေးနွေးအဖြေရှာနေရတာဖြစ်တဲ့အကြောင်း KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မောကပြောကြားလိုက်ပါတယ်ဇန်နဝါရီလ31ရက်နေ့က AIRI သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဗိုလ်ချုပ်ကောင်မောကအခုလိုပြောလိုက်တာဖြစ်ပါတယ်
။ငင်းချမ်းရေးဖို့အကောင့်ကျေဖို့ဆောင်ရေးကော်မတီလုပ်ငန်းကော်မတီရဲ့တာဝန်ကိုကြည့်တဲ့အခါမှာဘာတွေလုပ်ရမလဲဆိုတာအတိအကျတာဝန်ပေးထားတာရှိတယ်။2008အခြေခံဥပဒေအောက်ကိုရောက်လာရေးဆိုတဲ့မူပေါင်းထဲကိုဆွဲသွင်းနေတာ။ဒါကြောင့်မို့လို့တခါတလေမှာဒီအကောင့်ကျေဖို့ဆောင်ရေးလုပ်ငန်းကော်မတီဟာ Peace Team ဖြစ်တယ်လို့ပြောဖို့တောင်ခက်ခက်ခက်ပါပဲ။တို့တော့လည်းပဲကျွန်တော်တို့အတိုင်းအတာဒီဘက်ကလည်းတို့နဲ့ဆွေးနွေးပြီးမှပဲတကပုတ်တစ်ခုအနေနဲ့ကျွန်တော်ကစဉ်းစားတယ်
။ရခိုင်ပြည်နယ်မောင်နှောမြို့နယ်ဒူချီရန်ကျေးရွာအရေးကိုရေးသားဆွဆွဲပြောဆိုတဲ့နေရာမှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာကျင့်ဝတ်တိုက်ခါချိုးဖောက်ခဲ့တယ်လို့သမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးဦးရထွက်ကဆွဆွဲပြောကြားလိုက်ပါတယ်။ဇန်နဝါရီလ28ရက်နေ့ကရန်ကုန်နိုင်ငံသားရေးဝန်ကြီးဌာနမှပြုလုပ်တဲ့နိုင်ငံသားတန်တမာများကိုရှင်းလင်းတဲ့ပွဲမှာသတင်းထောက်တင်တဲ့တွေ့ဆုံရာမှာဦးရထွက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
တကယ်ကြလားကုလသမဂ္ဂမှာကုလသမဂ္ဂအထွေညီလာခံပြတ်ထန်းထားတဲ့ UN agency တွေလိုက်နာမယ်ကျင့်ဝတ်ဆိုတာရှိပြီးသားအဲ့ထက်မှာသတင်းတွေအားလုံးကို verify လုပ်ပြီးမှအတိအပြည့်မှမီဒီယာကိုသုံးရမယ်ဆိုတာရှိရတဲ့အဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကိုယ်တိုင်ကကျွန်တော်အဲ့မှာရှိတဲ့ NGO အဖွဲ့အစည်းတွေကိုယ်တိုင်ကဘယ်လိုမျိုးလုပ်ကျွန်တော်တို့ကပြောတာပြဿနာတကယ်လို့ရာဇဝမှုကျူးလွန်တာရှိရင်ကျွန်တော်တို့အစိုးရအနေနဲ့အရေးယူဖို့အသင့်မယ်အချိန်မျိုးကျွန်တော်တို့လာပြောလို့ရတယ်ဒါပြောရင်ကျွန်တော်အရေးယူမယ်ကျွန်တော်တို့ဘာမှဖုံးမှုကွယ်ထားတယ်ကျွန်တော်တို့ရှိနေခြင်းဒီဒီအုပ်စုတစ်ခုရမှာဖြစ်တဲ့ဒီပဋိပက္ခကိုတားဆီးဖို့
အခုဒီမှာတည်းမှာထူးထူးခြားခြားသတိထားမိတဲ့စကားတစ်ခုကိုလည်းကောက်နှုတ်ဖောက်သွင်းချလိုပါရခင်ဗျာမြန်မာအစိုးရမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဦးအောင်မြင့်ပြောခဲ့တဲ့စကားဖြစ်ပါတယ်နိုင်ငံရေးသမားတွေကိုဂရုစိုက်စရာမလိုတဲ့အကြောင်းတန်းစီလက်လက်ဆန္ဒပြတာမျိုးလည်းဂရုမစိုက်ကြောင်းအစိုးရကိုစန့်ကျင်ခဲ့ရင်ထောင်ထဲပို့ထားမှာဖြစ်တဲ့အကြောင်းမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဦးအောင်မြင့်ကမကွေးတိုင်းကကြေးရွာတရွာအရောက်မှာပြောကြားခဲ့တာဖြစ်ပါတယ
်နိုင်ငံတကာအခုကျွန်တော်တို့ဆက်သွားသုံးနေခွဲရှိပြီဘယ်ကောင်မှပတ်စံကိုပုံပေးပါမယ်ဆိုတဲ့ကောင်တယောက်မှမရှိဘူးအကျိုးများရှိဘူးမောင်းလို့မဆိုလို့ပါရှင့်အဲ့တော့သူများတွေပြောနေတယ်ဘယ်သူကတက်ရင်ဘယ်သူအာဏာရရင်ဘာတွေရမလဲဆိုအလကားပြောနေတယ်ယူလို့ပြောနေတယ်ဟာလားယူလို့ပြောနေတာအကောင့်ဆိုရင်ဒီကရိုးတရားကိုမဆိုဘူးဟာဘိုးချိုအိုးမြေဘိုးချိုအိုးမြေဆိုလို့နေရကလှည့်ပြီးပားရရဲတယ်ဟာဆိုတော့မင်းကပြောလာတယ်နော်ရှင်းတယ်နော်ကျွန်တော်ပြောတာဘယ်နိုင်ဘယ်ပဏ္ဍာရေးပါတီမှမကြောက်ဘူးဟုတ်ပါဟုတ်လားဘာသာတဲ့ကိုယ်ပဲ့တော့နိုင်တယ်ကျွန်တော်ကဒီလိုမျိုးကောင်အဲ့တော့ခင်ဗျားတို့သိအောင်ပြောမယ်လှုပ်ချင်လို့မလှုပ်ချင်သေးခင်ဗျားတို့နဲ့ကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးနိုင်ငံရေးစကားဆိုတာကိုတက်နေတဲ့အစိုးရအပေါ်မှာစော်ကားတဲ့ကောင်ဆွဲပါပဲဘာသာတဲ့ပြောလို့မရအကျိုးရတဲ့မှာပဲနိုင်ငံတကာမှာဒီလိုပဲကျင့်သုံးတယ်အစိုးရကိုစန့်ကျင်တဲ့ကောင်တော့ဘွားမင်းအကျိုးနဲ့နေဒါတို့အစိုးရထွက်မင်းထွက်ဒါပဲနော်အဲ့ဒါမင်းတို့တရားဝင်ပေါင်းလေးကပြောနေတဲ့ကောင်ကြီးပြောဒါပြောမပေးနိုင်ဘူးအားလုံးပြောကျွန်တော်လည်းအခုပြောဝင်ရှိတဲ့အတွက်ကျွန်တော်ပြောတယ်
အခုနောက်ဆုံးတင်ပြရတဲ့စကားကတော့မရရလေသမားတွေလေပြန်ရာရေးကူညီဆောင်ရွက်ပေးနေတဲ့မန္တလေးမြောက်ရီမင်းကြီးကျောင်းတိုက်ကဆရာတော်ဦးရိယပြောတဲ့စကားဖြစ်ပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုတွေမရှိသေး၍ငြိမ်းချမ်းသာရတဲ့လူပေါင်းမရနိုင်ပါဘူးလို့ဆရာတော်ကမိန့်ကြားခဲ့ပါတယ်
။အနာရှိတဲ့သူတွေနဲ့ဒီတောင်သူလေသမားတွေခံနေရတဲ့တောင်သူလေသမားတွေနဲ့ conflict တစ်ခုဖြစ်နေတယ်။ ဖြစ်နေတော့ဘုန်းကြီးကဒါကိုပြေးလဲအောင်ရှော့ရမယ့်ဘက်ကရှော့ရမယ်။နောက်ရရမယ့်ဘက်ကလည်းသူတို့အခွင့်အရေးတွေရရမယ့်ဘက်ကိုလည်းရအောင်လုပ်ပေးရမယ်။ဓမ္မသာလင်အာလုံးတိုင်းပြည်ဟာညီမျှမျှဟိုတာယာဝါပြောတဲ့နိုင်ငံမျိုးဖြစ်နိုင်တာ။မညီမျှရင်တော့တာယာပြားဝါပြောတဲ့တိုင်းပြည်ဆိုတာငိမ့်ချမ်းရေးဆိုတဲ့ဟာတွေအလကားလေးကြီးပဲနေမှာပါပဲ။ညီမျှမှဖြစ်မှာ
။အခုလိုမှမှတ်မှတ်သားသားစကားများအစီအစဉ်အားတွေလောက်ပါခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။